2018ခုနှစ်အတွက်ကမ္ဘာတဝန်းလက်နက်ပြိပကအတွင်းကလေးစစ်သားအုပ်ကြီးမှုဆိုင်ရာအစီရင်ခံစာအရကလေးငယ်ပေါင်း1000ကျော်တေဆုံးဓမ္မမို့ထိခိုက်မှုရှိနေတယ်ဆိုရက်တည်ရတဲ့အတွက်အထူးတုံ့လုံမိကြောင်းကုလသမဂ္ဂတရားမှုချုပ်အန်တိုနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တပ်မတော်ကရောတိုင်းရင်းသားလက်နက်အဖွဲ့တွေကပါကလေးစစ်သားစုဆောင်းမှုတွေရှိနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ရှိနေသမျှကလေးစစ်သားအုံပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လက်နက်ပြည်ပကတွေအမြန်ချုပ်နှိမ်အောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရေးဖွဲ့ကပြောပါတယ်။အပြည့်အစုံကိုဒေါက်ကင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
2018 January လကနေ December လအတွင်းပြည်ပကတွင်ကလေးစစ်တပ်အုံကြီးမှုတွေကုလသမဂ္ဂကကောက်ယူခဲ့တဲ့စစ်တမ်းကနေအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပြီးဒီအစီရင်ခံစာဟာအတွင်းမှုချုပ်ကိုအထူးတုံ့လုပ်စေခဲ့တယ်လို့အတွင်းမှုချုပ်ရုံးလက်ထောက်ပြောခွင့်ရ Sovereign Height ကဇူလိုင်လ30အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General is particularly appalled at the number of children killed or maimed in the 20 country situations on the children in armed conflict.
ဒီစီကံတန်းနဲ့ပတ်သက်ပြီးအတွင်းရေးမှူးချုပ်ကိုအထူးတုံ့လုပ်သွားစေတာကတော့မနစ်ကနိုင်ငံပေါင်း20မှာလက်နက်ကန်ပြည်ပကအတွင်းကလေးစစ်သားအသုံးပြုမှုကြောင့်ကလေးသူငယ်တေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရမှုအရေအတွက်ကယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း 12,000 ကျော်အထိဖြစ်သွားပြီးဒါဟာမကြုံစဘူးတိတ်ကိုများနေတာကြောင့်ပါ
။ဒါကြောင့်တိုက်ပွဲဖြစ်ပေါ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအနေနဲ့ကုလသမဂ္ဂနဲ့တက်တွဲဆောင်ရွက်ကြဖို့နဲ့ကလေးငယ်တွေကိုကာကွယ်ဖို့တာဝန်ရှိရဆိုတာမမေ့ကြဘူးလေတိုက်တွန်းလိုက်ပါလေ။ကမ္ဘာတစ်ဖွန်းလက်နက်ကိုင်တိုက်ပွဲတွေအတွင်းကလေးစစ်သားအသုံးပြုတဲ့ဆိုးဝါးတဲ့နိုင်ငံတွေထဲမှာဆိုမာလီယာ၊ယီမန်၊ဆီးရီးယား၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတို့ပါပါဝင်ပြီးမြန်မာနိုင်ငံမှာလည်းကလေးစစ်သားအသုံးပြုမှုတွေရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကလေးစစ်သားအသုံးပြုနေတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပဋိပက္ခတွင်ကလေးစစ်သားအသုံးပြုမှုဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘောကပြောပါတယ
် Last year there was also a record amount of peace agreements, peace dialogues and peace processes were ongoing at any one given time from Yemen to Myanmar to Kar to South Sudan
ပြည်ကနေကညီညွတ်ရေးသဘောတူညီမှုတွေညီညွတ်ရေးဆွေးနွေးပွဲတွေကိုစတင်ကြိုးစင်ပါခဲ့ကြပါတယ်ဒီမင်းမြန်မာကတောင်ဆူဒန်ဆက်သဖြင့်တို့မှာပြုလုပ်ခဲ့ကြတာပါကလေးတွေကိုအကာအကွယ်ပေးဖို့ကျမတို့ဆောင်ရွက်နေကြသူတွေအနေနဲ့တနေ့ကိုင်းတပ်ဖွဲ့တွေနဲ့ဆွေးနွေးကြဖို့ကျမတို့အနေနဲ့ Joint Action Plan ပူးတွဲရေးယူတဲ့အစီအစဉ်သဘောတူတွေတမရေးထိုးဖို့နားချနိုင်ခြင်းအဖြစ်အပြန်အလှန်ယုံကြည်မှုတိုးလာပြီးကလေးတွေအပြန်လွတ်မြောက်လာစေဖို့ကိုလည်းအထောက်အကူပြုပါတယ်ဒါကြောင့် Joint Action Plan လုပ်ခြင်းအဖြစ်ကလေးစစ်သားတွေပြန်လွတ်လာကြတာတွေ့ရပါတယ်
။အခုထုတ်ပြန်လိုက်တဲ့ကလေးငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုပ်မိုင်းတွေ၊စစ်ပွဲအကျဉ်းချံ၊ပောက်ကွေးစီတဲ့ပစ္စည်းတွေနဲ့လက်လုပ်ဖောက်ခွေးပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာနေတဲ့ပုံမှာအထူးစိုးရိမ်ကြောင်းဖော်ပြထားပါတယ်။ဒါအပြင်ဗန်အားလုံးကကျူးလွန်တဲ့ဆိုးရတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှင်းချကြောင်းလည်းဖော်ပြပါတယ်။ဆိုးရတဲ့ချိုးဖောက်မှုတွေဖြစ်ပေါ်ပြထားတဲ့အထက်မှာ2018ခုနှစ်အတွင်းတက်မတော်ကကလေး900ကိုစစ်သားဖြစ်နေစုဆောင်ခဲ့ပြီး64ရက်ကိုစစ်သားတွေဖြစ်အသုံးပြုနေကြောင်းနဲ့အရင်လုံးကကလေးစစ်သား26ရက်စုဆောင်ခဲ့တာကို2018မှာအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကကလေးစစ်သားစုဆောင်ရဖြစ်ရ7ခုရှိခဲ့ပြီးယောက်ျားလေး14ရက်မိန်းကလေး3ရက်စုစုပေါင်း18ရက်ကိုကလေးစစ်သားဖြစ်အသုံးပြုနေတာတွေ့ရတယ်လို့ဖော်ပြပါတယ်။ကလေးစစ်သားစုဆောင်ရဖြစ်ရတွေ့ရက6ခုကိုကချင်လွတ်မြောက်ရေးတပ်မတော် KNA ကလုပ်ခဲ့တာဖြစ်ကြောင်းနဲ့တအံအမျိုးသားလွတ်မြောက်ရေးတပ် TNL ကတစ်ခု၊ကရင်အမျိုးသားလွတ်မြောက်ရေးတပ် CNL ကတစ်ခုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ဒါအပြင်ရင်းမြစ်သောဝတီတပ်မတော် UWSC ပါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်မှုဖြစ်ရနှစ်ခုရှိတာကိုလည်းမှတ်တမ်းတင်ထားတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Virginia Chamber ဟာမနက်က2018မေလထဲမှာမြန်မာနိုင်ငံကိုနှစ်ရက်ကြာတွားရောက်ပြီးနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ရောတက်မတော်ကဒုတိယဗိုလ်ချုပ်ဟူကြီးစိုးဝင်းနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။အစိုးရအနေနဲ့မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုမရှိအောင်ကာကွယ်ဖို့နဲ့အဆုံးသတ်စေဖို့ကုလသမဂ္ဂနဲ့2018မှာလက်မှတ်ရေးထိုးခဲ့တဲ့ပူးတွဲလုပ်ငန်းအစီအစဉ်ကိုအကောင်အထည်ဖော်ဖို့အပြင်ကလေးငယ်အခွင့်အရေးဆိုင်ရာဥပဒေပြဋ္ဌာန်းရေးကိုဦးစားပေးလှုပ်ဆောင်ဖို့လို့သူ့ရဲ့ချီးစံတွင်တိုက်တွန်းခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ပြီးရှိနေသမျှကလေးစစ်သားအသုံးပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လ လက်နက်ကိုင်တတိပက္ခအများချုပ်ရင်းအောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရဲ့ဖွဲ့ကရှေ့နေဦးမြင့်ငွေဦးကပြောပါတယ
်ကလေးစစ်သားတွေမစုဆောင်နိုင်အောင်ပြည်တွင်းစစ်အများရဲ့ဆဲဖို့လိုတာပါနော်ပြည်တွင်းစစ်မငြိမ်းချမ်းသာလို့ဒါကလေးစစ်သားတွေပေါ်ပေါက်နေရတာဖြစ်တယ်ပြည်တွင်းစစ်တွေဖြစ်တဲ့အခါမှာတိုင်းသားနေပြည်တော်မှာတိုင်းသားတွေဘက်ကလည်းမိဘတွေထုံမသွားတာတွေရှိတယ်နောက်ပိုင်းကျတော့လက်နက်ကိုင်ဖွဲ့စည်းနေတဲ့နီးစပ်တဲ့အခါကျတော့ကလေးတွေကိုယ်တိုင်ကလက်နက်တွေနဲ့ယင်ပါပြီးတော့စစ်သားတွေအဖြစ်တိုင်းနာဖို့စည်းနေမှာတော့သူဆောင်ယူရတယ်ကျွန်တော်တွေ့ရတယ်တပ်မတော်မှာကျတော့လေထုံနီးထုသွားပဲတိုက်ပွဲတွေဖြစ်ပေါ်တဲ့အခါမှာကြံရစ်ခဲ့တဲ့ကလေးတွေကိုတောက်လျှောက်ဒေသညာအနေပြီးတော့ရင်းညွန့်လို့ပြည်သားတွေအဲ့ဒီလိုမျိုးလူငယ်တွေအတွက်သင်တန်းတွေပေးရနေပြီးတော့ခုကျင်းဒီတမတော်လည်းမှလည်းရှိနေတ
ယ်မြန်မာနိုင်ငံမှာတမတော်နဲ့လက်နက်ကင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာတော့တိုင်းဒေသလက်နက်ကင်အချင်းချင်းကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာတွေ့ရကြောင်းအစိုးရကမှဖော်ပြထားတာပါ